1942ခုနှစ်ကရဝမ်ဒါနိုင်ငံမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုငွေကြေးထောက်ပံ့ခဲ့တယ်လို့တန်တရားနဲ့ဆွေးချက်တင်ခံထားရတဲ့ရဝမ်ဒါစီးပွားရေးလုပ်ငန်းရှင်တဦးကိုနယ်သာလန်နိုင်ငံတဟိတ်နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးလိုက်ပါပြီ။ရဝမ်ဒါနိုင်ငံကနိုင်ငံတကာပြစ်မှုတွေကိုအရေးယူရမှာကြံရှိနေတဲ့အမှုတွေအတွက်ကင်တွေရတဲ့ IRMCT ခေါ်တဲ့နိုင်ငံတကာတရားရုံးကိုလွှဲပြောင်းပေးလိုက်တာဖြစ်ပြီးတော့ဒီအသက်89နှစ်အရွယ်ဖာလီချင်ဂဘူကာကိုမကြခင်ပဲတရားရုံးမှာဆစ်ဆစ်ကြားနာမယ်လို့IRMCT ကတင်းလာနေမှာကြေညာချက်ထုတ်ပါတယ်။ဂဘူကာဟာ22နှစ်ကျော်ကြာရှောင်ပြေးနေပြီးတဲ့နောက်မိလာတို့ကပြည်သက်နိုင်ငံပဲရစ်မြို့အနီးမှာဖမ်းဆီးရမိခဲ့တာပါ။အဲဒီနောက်ပြည်သက်ကနေပြီးတော့ဒီအခုတင်းလာနေမှာတဟိတ်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဂဘူကာဟာလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ပတ်သက်မှုလူမျိုးတုံးတပ်ဖြတ်မှုဖြစ်အောင်လို့လူသိရှင်ကြတဲ့တွေးထိုးလှုံ့ဆော်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တရားရင်ဆိုင်ရဖို့ရှိနေပါတယ်။ကဘူကာဟာဟူတူစစ်သွေးကြောအုပ်စုနဲ့တပ်ဖြတ်မှုကျူးလွန်အောင်လို့လှုံ့ဆော်လွှင့်ထုတ်မှုတွေလုပ်တဲ့ရေဒီယိုရုပ်သံဌာနတို့ကိုငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားပါတယ်။